ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကနေနှင်ထုတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာပြည်မှုခုံရုံးကနေတရားစီရင်ခွင့်ချမှတ်လိုက်ပါပြီ။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းနေဆက်ကိုကျော်ဖြတ်ပြီးတော့တခြားနိုင်ငံပဲရောက်အောင်အတင်းအဓမ္မမောင်းထုတ်မှုနဲ့ပတ်သက်လို့မြန်မာခေါင်းဆောင်တွေစုံစမ်းစစ်ဆေးခံရဖို့ရှိနေပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေနေဆက်ကိုဖျက်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေကို ICC နိုင်ငံကပြစ်မှုခုံရုံးကနေပြီးတော့တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဖွဲ့ဝင်အများစုကနေဆုံးဖြတ်လိုက်တဲ့အကြောင်းစက်တင်ဘာလ6ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ICC ဖွဲ့စည်းခဲ့တဲ့ Rome Statute သဘောတူစာချုပ်ရဲ့အပိုက်19 3နဲ့အညီစုံစမ်းစစ်ဆေးဖို့တရားလိုရှိနေရလျှောက်ထားချက်အရဒီမှုကိုကင်တွယ်ဖို့ ICC ရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်တိုင်းပြည်အတွင်းကနေပြီးတော့အတင်းအဓမ္မမောင်းထုတ်ခဲ့တဲ့ပြစ်မှုကျူးလွန်မှုဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီး ICC ရုံးရဲ့ဥပဒေရေးအရာရှိမိုဟာမက်အယ်ဇီဒီကရှင်းပြပါတယ
် The crime of deportation is the forced displacement of persons
တိုင်းပြည်တွင်းကနေအတင်းအဓမ္မမောင်းထုတ်တယ်ဆိုတဲ့ပြစ်မှုကိုကျူးလွန်နေဆိုတာကလူတူတယောက်တရားဝင်လက်ရှိနေထိုင်နေတဲ့နေရာကနေတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မမောင်းထုတ်တာကိုဆိုလိုတာပါဒီကျူးလွန်မှုကလူကြီးအတိုင်းအတာတစ်ခုအထိတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မလှုပ်ဆောင်မှုဆိုတဲ့ပြစ်မှုကိုလည်းကျူးလွန်ရာရောက်ပါတယ
် ICC ခုံရုံးကနေပြီးတော့ရိုဟင်ဂျာအရေးကိုကင်တွယ်စစ်ဆေးဖို့လုပ်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံဟာ ICC အဖွဲ့ဖြစ်မြောက်ရေးသဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူးအဲဒါကြောင့် ICC အဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထေးကပြောဆိုထားပါတယ် ICC ရှင်းနေချုပ်ဟာတစ်ဖက်ထဲကရတဲ့ bad light ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့လှုံ့ဆော်နေတာဖြစ်တယ်ဒီဖွဲ့ကစုံစမ်းစစ်ဆေးဖို့ကမ်းလှမ်းချက်ဟာလဲကြိုးကြောင်းခံလို့မှုလုံးဝမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလဲမြန်မာအစိုးရကအသိမဲ့မပြုပါဘူးမြန်မာဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လဲရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံပါအဲဒါကြောင့်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကအတင်းမောင်းနှင်ထုတ်ခဲ့မှုဟာ crime against humanity လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်ကျူးလွန်ရာရောက်မရောက်ဒါမှမဟုတ်တခြားလူသားမဆန်တဲ့လောရက်တွေရှိမရှိဆိုတာကို ICC ခေါ်ရုံးကနေပြီးတော့စုံစမ်းစစ်ဆေးဖို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကနေဆုံးဖြတ်ခဲ့တာပါ ICC ခေါ်ရုံးကဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးICC ရဲ့ဥပဒေရေးအရအကြီးတန်းကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Gilbert Bitty ကရှင်းပြပါတယ
် It decided that the court could exercise jurisdiction on the alleged deportation
ခုဆုံးဖြတ်ချက်ကရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းနှင်ထုတ်ခံရတယ်ဆိုတဲ့ဆွဆွက်ချက်ကိုတရားရုံးကစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ်အ ਨੇ ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်ထဲကိုရောက်အောင်နေဆက်ဖြတ်ကျော်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ်
ICC ခုံရုံးကတရားသူကြီးတွေရဲ့မနေ့ကဆုံးဖြတ်ချက်နဲ့ပတ်သက်ပြီး Human Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့နိုင်ငံတကာဥပဒေဆိုင်ရာတွဲပတ်ညွန်ကြားရေးမှူး Foreign Peace ရဲ့တုံ့ပြန်ချက်ကတော့ဥပဒေရဲ့အထက်မှာရှိနေတယ်လို့ထင်နေကြတဲ့မြန်မာစစ်အရာရှိတွေအနေနဲ့သူတို့ကျူးလွန်ထားတဲ့ပြစ်မှုတွေရဲ့အကျိုးဆက်တွေကိုခံစားကြရတော့မဲ့သဘောပဲလို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာအဖိနှိပ်ခံနေကြတဲ့သူတွေရဲ့အခြေအနေတွေအပအဝင်မြန်မာနိုင်ငံကအခြေအနေတွေအလုံးကို ICC ခုံရုံးကနေပြီးတော့ကင်တွယ်ဖို့ကလသမကလုံချွေးကောင်စီကနေပြီးတော့အဆိုပြုတိုက်တွန်းတင်ပြီလို့လဲ Human Rights Watch အဖွဲ့ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်အခုလိုအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဟာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုတွေရှိမရှိအတင်းအဓမ္မမောင်းထုတ်ခဲ့မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးမှုတွေတရားဝင်လှုပ်ဆောင်နိုင်မှုလမ်းမောက်တစ်ခုစပြီးတော့ပွင့်လာတဲ့သဘောလဲဖြစ်ပါတယ်စုံစမ်းစစ်ဆေးမှုတွေကိုစပြီးတော့လှုပ်ခွင့်ရှိပြီဆိုတဲ့သဘောတော့မဟုတ်ပါဘူးတရားလိုရှိနေအနေနဲ့ပနာမစစ်ဆေးမှုတွေကိုအချိန်တိုင်းတာတစ်ခုယူပြီးတော့စတင်လှုပ်ဆောင်လို့ရပြီဆိုတဲ့သဘောပါ။စုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ဖို့ခွင့်ပြုချက်ကိုတော့ ICC တရားသူကြီးအဖွဲ့ချုပ်ကိုတရားလိုရှိနေကတင်ပြရပါအောင်မယ်။တရားသူကြီးအဖွဲ့ချုပ်ကဆုံးဖြတ်ချက်ပေးမှပဲတည်မှုနဲ့ပတ်သက်ပြီးတရားဝင်အပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုစတင်နိုင်မှာဖြစ်ပါလေ။